မင်္ဂလာညနေခင်းပါတော်ရရှင်များရှင်2016ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့ညနေခင်းဗီအိုအေမြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ညနေ6:25ကနေခွန်နာရီအထိလိုင်းတိုမီတာ1025ကိုနဲ့ဆက်ငါတို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်
ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမှာရှင်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ရဲ့နှစ်ဦးချင်းထိပ်သီးဆွေးနွေးပွဲစတင်နေပါပြီအီရန်နိုင်ငံရဲ့စီးပွားရေးထိစပ်လုပ်ကိုင်နေသူတွေရဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူခြင်းမလို့ဘူး EU ရဲ့တောင်းဆိုချက်ကိုအမေရိကန်ကပိတ်ချလိုက်ပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာချန်ပီယံဖြစ်ခဲ့တဲ့တင်းတစ်ဘောလုံးအသင်းကိုသမ္မတမက်ခရွန်ဒီနေ့တွေ့ဆုံပါမယ်
လို့ထူးခြားတဲ့သတင်းတွေကိုမှတ်သင်ကြည့်နေတူတင်ပြပေးတော့မှာဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမထိတ်တန်းရောက်သတင်းတွေကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်တဲ့နေပြီးတော့မှာ6ရက်တာကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့ညီလာခံအတွင်းမညှိနှိုင်းနိုင်ခဲ့တဲ့လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုပ ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်21ရာစုပြည်လုံးညီလာခံနဲ့ပတ်သက်ပြီးသုံးသက်ချက်အမြင်တွေကိုစူးစီးတင်ပြပေးတာတွေကိုနားဆင်ရဖို့ရှိတယ်လို့ပိတ်မိနေတဲ့ဂူတွေကနေလွတ်လာပြီးစေယုံတက်နေရတဲ့လူငယ်ကလေးတွေလာမဲ့ကြတာပရိနေမှာစေယုံကအားလုံးစင်ကွင်းရမှာဖြစ်တဲ့အကြောင်းနောက်အိန္ဒိယနိုင်ငံဟာအမျိုးသမီးတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးတိုင်းညီဖြစ်တယ်ဆိုတာသုံးသပ်ထားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မသိင်ကြီးထိုက်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ထိပ်တန့်ဆေးပွဲစတင်နေပါပြီ။ဟယ်လ်စင်ကီမြို့တော်မှာရှိတဲ့ဖင်လန်သမ္မတနန်းတော်မှာပြုလုပ်မဲ့နှစ်ဦးတည်းတည်တံ့တွေ့ဆုံမှုမစတင်ခင်ခေါင်းဆောင်နှစ်ဦးသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိခဲ့ကြောင်းဒါပေမဲ့အဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သတင်းနောက်တွေကိုအပြင်ကိုမထုတ်ခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုသတင်းတောက်တွေကအော်ဟစ်မင်းမြန်းတာကိုတော့ခေါင်းဆောင်နှစ်ဦးစလုံးကပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။အခုဆင်းနေကြမဲ့အကြောင်းအရာတွေကိုသတင်းတောက်တွေကိုပြောပြစဉ်ကအဲ့ဒီကိစ္စပါဝင်ခဲ့ခြင်းမရှိပါဘူး။အခုအတန်းလေးနေချိန်မှာတော့ခေါင်းဆောင်နှစ်ဦးဟာတွေ့ဆုံနေကြဆဲဖြစ်ပါတယ်။အစောပိုင်းကတော့အမေရိကန်နဲ့ရုရှားအကြားဆက်ဆံရေးအဆင်မပြေဖြစ်ရတဲ့အခြေအနေတွေကိုလူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကဝေဖန်ပြောကြားခဲ့တာမှာအမေရိကန်ရဲ့မိုင်မဲပြီးအသုံးမကျတဲ့ policy တွေကြောင့်ရုရှားနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာအဆိုးဝါးဆုံးအခြေအနေကိုရောက်နေပါတယ်လို့ပြောကြားလိုက်ပြီးသူ့အဆိုဝစ်ချန်လို့ခေါ်တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆော့ဖက်မှုအပေါ်အထူးဆုံးသစ်ဆေးရေးမှုကစုံစမ်းဖော်ထုတ်နေတဲ့ကိစ္စကိုလည်းဝေဖန်ပြောကြားခဲ့ပါတယ်။ဒါ့အပြင်သမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုတွေဘလောက်ပဲအောင်မြင်မစေအဲ့ဒီရလဒ်အပေါ်ဝေဖန်ပြောဆိုကြအောင်မှာဖြစ်ကြောင်းဖင်လန်ကိုမရောက်ခင် Twitter လိုမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကအကြင်ကြီးရေးသားခဲ့ပါတယ်ဖင်လန်နိုင်ငံဟာ NATO အဖွဲ့ဝင်ဖြစ်ပေမဲ့ NATO ကာကွယ်ရေးအဖွဲ့မှာအပြည့်အဝပါဝင်တဲ့နိုင်ငံတော့မဟုတ်ပါဘူ
းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားတွေ့ဆုံဆွေးနွေးနေကြပြီးနှစ်နိုင်ငံကြားထိပ်တီးဆွေးနွေးပွဲတွေအရင်ကလည်းလုပ်ဖို့တဲ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်နျူကလ িয়ার အင်အားကြီးအမေရိကန်နဲ့ရုရှားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေကိုဟယ်စင်ကီမြို့မှာကျင်းပလာခဲ့တာဟာဆိုရင်ဒီကနေ့တနင်္လာနေ့ဆွေးနွေးပွဲကစရုပ်ထအကျဉ်းောက်ဖြစ်ပါတယ်။ဒါဟာဆိုရင်အရင်စစ်အခေရန်သူဟောင်းတွေကြားဆစ်ဆန်ညှိနှိုင်းကြတဲ့ဂျာမနီနိုင်ငံတစ်ခုအဖြစ်ဖင်လန်နိုင်ငံရဲ့သမိုင်းငွေကိုဆက်ထိန်းထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွက်ဖင်လန်နိုင်ငံကဆိုဗီယက်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ပါတယ်။အင်အားကြီးတဲ့အင်းကြီးချင်းဆိုဗီယက်ကိုသတိကြီးကြီးထားတဲ့ဖင်လန်နိုင်ငံကသူ့ရဲ့လွတ်လပ်ရေးကိုတရားဝင်ထိန်းသိမ်းထားသလိုတချိန်နဲ့မှာပဲနိုင်ငံရဲ့ပြည်တွင်းရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေအပေါ်မှာလည်းဆိုဗီယက်ကိုတိတိတသာဩဇာလွှမ်းမိုးခွင့်ပြုခဲ့ပါတယ်။ရှေးခေတ်အင်အားကြီးနှစ်နိုင်ငံကိုပိုင်ပိုင်နိုင်နိုင်ချင်းညှိထားနိုင်ရေးအတွက်ဒီချင်းကဆောင်ရွက်မှုကိုဖင်လန်ဆိုရကဆယ်စုနှစ်တွင်လည်းချီပြီးအသုံးပြုခဲ့တာပါအင်အားကြီးနှစ်နိုင်ငံစလုံးတို့ကဖင်လန်နိုင်ငံကိုထောက်လန်းရေးအချက်လက်စူးစမ်းရယူရေးအတွက်သုံးခဲ့ပါတယ်ပထဝီနိုင်ငံရေးအရာအရေးပါတဲ့ဗဲမလိုက်နိုင်ငံတစ်ခုဆိုတာကိုပြတ်တားနိုင်မှုအတွက်လည်းမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးမှလည်းမပါဝါဆောစာချုပ်မှလည်းလက်မှတ်မထိုးခဲ့တဲ့ဖင်လန်နိုင်ငံကဟယ်လ်စင်ကီမြို့ကိုဆိုဗီယက်နဲ့အနောက်နိုင်ငံတွေကြားစစ်ဆင်ညှိနှိုင်းရအဖြစ်ကမ်းလှမ်းခဲ့တာဟာဆိုရင်လည်းထင်ရှားတဲ့မဟာဗျူဟာတစ်ရပ်ဖြစ်ခဲ့ပါတယ်ရှင်
အီရန်နိုင်ငံရဲ့စီးပွားရေးထိစပ်လွတ်ကန်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုလုပ်တဲ့နေရာမှာ သူတို့ကိုချင်းချက်အဖြစ်ကင်းလွတ်ခွင့်ပေးဖို့ဥရောပမဟာမိတ်တွေရဲ့မြစ်တရခံချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။ဤနဲ့စီးပွားထိစပ်လုပ်ကိုင်နေကြတဲ့တိုင်းပြည်တွေကိုအကာအကွယ်မပေးနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ဗန်နိုင်းဝန်ကြီးစတီဗ်မနူချင်းတို့ကဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုစာရေးအကြောင်းကြားခဲ့ကြောင်းတန်တမာနေန ဒါပေမဲ့အမျိုးသားလုံခြုံရေးမြေပြင်အခြေအနေရလိုအမဲ့လူသားချင်းစာနိုင်မှုဆိုင်ရာအကူအညီပေးရေးစားတဲ့ကိစ္စတွေပေါ်အခြေခံပြီးအမေရိကန်ဘက်ကအကန့်အသတ်နဲ့ကင်းလွတ်ခွင့်ပြုမယ်လို့ဆိုပါတယ်ဗြိတိန်ပြည်ထောင်စုကအခုနဲ့ဆော်ပိုင်းမှာနှုတ်ထွက်ခဲ့ပါတယ်
အာဖဂန်နစ္စတန်ကစစ်ခွန်နှစ်ကြာဆက်ပွဲကိုအဆုံးတန်ဟန်ရေးကျွေးပြီးစစ်သွေးကြွအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရေးတာလီဘန်နဲ့ဓာတ်ရိုက်ဆွေးနွေးရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တန်တမန်တွေကိုညွှန်ကြားထားတယ်လို့အမေရိကန်ထိတ်တန့်သတင်းစာရေးတစ်စောင်ကဖော်ပြလိုက်ပါတယ် အမေရိကန်ချီနရာရှိတချို့နဲ့အာဖဂန်တာဝန်ရှိသူတွေကလည်းဒီအချက်ကိုအတည်ပြုတယ်လို့သတင်းစာကဖော်ပြပါတယ်။အမေရိကန်ချီနရာရှိတွေနဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့မှာလက်တလောရှိနေကြပြီးတိုက်ရိုက်ဆွေးနွေးပွဲတွေပြင်းစင်နိုင်ဖို့နှစ်နိုင်ငံစလုံးကအရေးပါတဲ့ပုံကိုယ်တွေနဲ့ဆွေးနွေးနေတယ်လို့သတင်းစာကဖော်ပြပါတယ်။စစ်ပွဲတွေညှင်းအေးသွားစေရေးသဘောတူညီချက်တစ်ခုထွက်လာဖို့နဲ့ငြိမ ဒီနေ့ကတော့အမေရိကန်တာဝန်ရှိသူတွေကြားမှာပို့ပြီးတော့ကြီးထွားလာနေတဲ့အချက်ကအမေရိကန်တို့ဆက်ဆက်ဆွေးနွေးမှုတွေမှာပို့ပြီးထိတွေ့ပါဝင်လာဖို့ဖြစ်လာတာလို့သတင်းစာကပြောပါတယ်။တာလီဘန်တို့ဘက်ကတော့အာဖဂန်ဆိုရဟာအနောက်နိုင်ငံတွေရဲ့ရုပ်သေးအဖြစ်ပြောဆိုပြီးအမေရိကန်နဲ့နေတိုမဟာမိတ်တွေဘက်ကတိုက်ခိုက်မှုရပ်မှတာဆွေးနွေးမယ်လို့အကြေညာပြောဆိုနေတာဖြစ်ပါတယ်ရှင်။
UAE American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6:00နာရီခွဲကနေညနေ9:00နာရီအထိစိုင်းတိုမီတာ19 kHz 18689နဲ့စိုင်းတိုမီတာ19 kHz 15965နဲ့စိုင်းတိုမီတာ25 kHz 17969တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ ပြည်မေကန်တန်ကတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ပန်ဆိုင်မှုအငင်းပွားနေတဲ့တောင်တျောက်ပင်လယ်ပြင်အတွင်းအနောက်အဆုမဟာမိတ်တီရဲ့ဆေးရေးလေ့ကျင့်မှုတွေခုနှစ်အတွင်းတုံ့မြင့်ပြုလုပ်လာနေတာကအဲ့ဒီဒေတာမှာတရုတ်တို့ရဲ့အနေမြေချက်တွင်မှုတွေလည်းအရှင်ရော့ကြလာစေခဲ့ကြောင်းသူ့တေတီတွေကတုံ့သက်ကြပါတယ်။အကျယ်အဝန်းအားဖြင့် 3,000 ကျော်ရခိုင်နှုန်းလောက်ကိုသူတို့ပန်ဆိုင်ကြောင်တရုတ်တို့ကပြောဆိုနေကြတာပါ။နိုင်ငံသားရေးဂျေတပ်ဖွဲ့တွေရဲ့စီးရေးလက်ကျင့်မှုစစ်သင်္ဘောတွေဖြတ်တန်းသွားလာမှုနဲ့ဒေသရင်းစစ်ကမ်းတွေကိုစစ်သင်္ဘောတွေဆိုက်ရောက်လာမှုအပြင်အမေရိကန်တို့ရဲ့ B-52 ဘုံးကျဲလေယာဉ်ပြန်တန်းခဲ့မှုတွေကတရုတ်တို့ရဲ့နယ်မြေချက်ထင်မှုကိုလုံးဝရပ်တန့်သွားစေပါတယ်။တခြားအာရှငါးနိုင်ငံကလည်းအဲ့ဒီဒေသကိုသူတို့ပန်ဆိုင်ကြောင်ပြောဆိုနေကြတာပါ။
အီသီယိုးပီးယားနိုင်ငံမှာအီရီထရီးယားနိုင်ငံဆိုင်ရာတန်ယုံကိုပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။လူပေါင်း1,000ကျော်တည်ဆုံးခဲ့တဲ့နေဆက်စစ်ပွဲနောက်ပိုင်းဆဲဆွနှင့်နှစ်ခုကြာဆေးရေးမပြင်းမလဲဖြစ်မှုကိုအဆုံးသတ်ကြောင်းနှစ်နိုင်ငံကြီးညာပြီးသတင်းတစ်ပတ်အကြာဒီကနေ့တနင်္လာနေ့မှာတန်ယုံကိုပြန်ပြီးဖွင့်တာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံရဲ့မြို့တော်အဒီစ်အဘာဘာ Tamra Isias Abwagi Gu Lwepyang Pi Ak Khe Bare. Eritrea Tamra Ye Tung Ye Cha Ethiopia Nenge Kise Song Tamra Akuk Tan Yung Gu Pwena Le Phe Bare. Atiji Tak Khe Khe Cha Re Yantu Aung Na Nenge Cha Nyingjian Ye Zabaw Tu Nye Cha Gu Gung Piu Re Mani Rung Ha Phyo Bye Bwe Ma Ro. Na Nenge Gaung Saung Na U Pwe Phe Khe Cha Jey Ma. Thao Ne Chi Re Lulu Ga Lekho Oba Bye Khe Cha Bare. နိုင်ငံသားနှစ်နှစ်ကြာဆက်ပွဲကိုဆုံးသက်တဲ့2020ခုနှစ်ကလက်မှတ်ထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအီသီယိုးပီးယားဝန်ကြီးချုပ်ကအတီပြုတ်အပိတလက်ခံကြောင့်ကြေညာခဲ့ပြီးတလအကြာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအီသီယိုးပီးယားဝန်ကြီးချုပ်ဣရီတီယာကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဟာပါဖလာဘလူးဘွဲမှာနိုင်ရလိုက်ပြီးတနင်္ဂနွေနေ့ကချင်းညစ်တဲ့အောင်ပွဲခံခဲ့ကြတဲ
Moscow Yoma Jimpare Bolubema, Croatia Tingo, Lego Nagone and Ayaga Bidena, Tane Chile Tintinangandari, a Piolumbi, Maniga, Lamaribo, and Wakangajaraba, Champ Elise Lamajiboma, Tintinangandata Cho Ne Yerine, Kayam Chibagadalo, Siwa Ilonga Chone, Zizanile, Tika Kiavare, Trained out the APC, Tiga APC, Shigadalo, Zizan Cho Lukangayabi, Sangberin Mani, a quick Hangajavare. Tinini Levima, Omwekan, Bolonomari, Chitabwe, Sebi, Jimbabu, Season Taradre, Champ Elise, Lamajigo, Amyanzon Shinabo, Amaidena Dure, Chimmy, Pintan, Josani Jaraba, Pinte Bolon, a thing, Kazada Marigo, Tamara Emmanuel Macronga, Ale, Tigine, Elise, Tamara Nanoma, Lakan, Twist of Matibale.
Mary can be also California Pinema, Tommy Lanchamho, Twin. Meet the matter Ute Sunkeyapi now. Minute an inkling in Yabai Maro, head at the town Chowyajo, Longjunkepi. Use my Muta Uyengu, Doya, Diga, Lamajile, Piatta, Dawabi. California, Pine, Mariposa, Kema, Bigger, Taujaniga, Salu, Milangera, Pippi. Uyen yet an upper by 6 kilometer, Milangkebari. Mean yet ye meet at the matter Ute Sunkeyapi now the year. Minute an inkling in my Milamu.
Afghanistan and Kabul Mountain in Niga, IS Islamic Apuega, a Tigan Bonko Takaka, and Nezon Lukuna Ute Zombie, Amya Abiale Tigata and Yatagavani.
ဒီနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့မတင်ကြီးထိုက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်နေပြည်တော်မှာ600တာကျင်းပါခဲ့တဲ့ပြည်တော်စုညီညာရေးညီလာခံ22ရာစုပင်လုံးတတိယအကြိမ်အစည်းအဝေးနောက်ဆုံးနေ့ရက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကညီလာခံအတွေ့မှာမညှိနှိ
ီပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်အစီအပိုင်းနှင့်အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့သလိုနောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်ညီလာခံနောက်ဆုံးနေ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလုံခြုံရေးကဏ္ဍပါဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတဲ့
လုံခြုံရေးကဏ္ဍကိုနိုင်ငံရရမှာဆက်ကက်ကလူကြီးစွာဆောင်ရွက်နေတာကိုတွေ့ရပါတယ်လုံခြုံရေးကဏ္ဍမှာရလာဖြစ်နိုင်ဖို့ကမြန်မာရေးဖြစ်စဉ်အတွက်များစုရေးချပါဒီကျေလို့ရဲ့ပြည်တော်မှုညီညာရဲ့သဘောတူညီမှုဖြစ်ဖို့ဆိုတာလူကျိုးရေးကံတော်ဆရာသဘောတူညီချက်ဒီပါဝင်မှဖြစ်ပါပါဒီခက်ခဲတဲ့ပြည်လျောက်ဖြစ်ရှင်းနိုင်လို့ဆိုပြီးသားတို့ရဲ့နိုင်ငံရေးဆွေးနွေးမှုဘူပါင်းဖွဲ့စည်းပြီးဆောင်ဆောင်မှုရဲ့ဒီဇိုင်းတွေကိုအစီအစဉ်ရဲရဲပြည်လျောက်ပြန်လည်သုံးသပ်ဖို့ဘုံဘောကောင်းမွန်တဲ့လုပ်ငန်းတွေဖြစ်ပေါ်လာသားတို့ဆက်တဲ့အကျိုးကားတော့ကြအောင်မှာဖြစ်ပါတယ်
ရင်ချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့တွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ရင်ချမ်းရေးမဟာဗျူဟာတရက်ရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
ဒီကြပြတ်သားတဲ့နာဂတဲ့ဘုံကြီးမှန်းတဲ့အမည်ဖြင့်ဒီကနေ့ညီလာခံစီဝေးကြီးကသဘောထားထုတ်ပြန်ကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အားလုံးအနေနဲ့နာဂတဲ့ဘုံကြီးမှန်းတဲ့ကိုအကောင်းဆုံးပေါ်နိုင်တဲ့ဉာဏ်ရည်မဟာဗုဒ္ဓတဲ့တစ်ခုဆက်ပေါ်လာနိုင်လို့လိုပါလိမ့်မယ်ဒီမဟာဗုဒ္ဓကိုအချိန်ကပြီးနိုင်ငံရေးစိတ်ကင်းမှုဆိုင်ရာဘုရား physical framework ကိုသိမြော်ကောင်းအောင်ပြုပြင်ပြောင်းလဲပြဖို့လိုပါတယ်
တူညီတဲ့ဘုံကြီးမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလွတ်သဘောတွေးဆဆွေးနွေးဖို့နဲ့ဒီလိုတွေးဆဖို့လဲသဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနဲ့ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလည်းပါဝင်တယောက်ခဲ့တာကြောင့်ညီချင်းရေးလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက် အစိုးရတက်မတော်ရုံးနဲ့တိကျစီတွေ့ဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်။ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်သဘာဝတိဘရိုဆော့ကွယ်ထူဝင်းကအခုလိုထုတ်ပြ ဒီမိုကရေစီနဲ့ပြည်ပစည်းတို့ကိုအခြေခံပြီးပင်လုံစစ်ကြတဲ့အညီဒီဆောက်နိုင်ရေးအတွက်ပြည်တော်စုရင်းချမ်းညီလာက27ရာစုပင်လုံညီလာကကိုယ်စားလှယ်များက76ကျိုးပါဆောင်ရွက်သောမည်ဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်ညီလာခံကိုတော့ကိုယ်စားလှယ်900ဦးအထူးဖိတ်ကြားထားသူ29ဦးလေးလာသူ102ဦးအကျိုးဆောင်29ဦးနဲ့အထောက်အကူပြုသူ153ဦးပါဝင်တယောက်ခဲ့ပါတယ် ပြည်တော်စုငင်းချမ်းရေးညီလာခံ22ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမြကြခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်နယ်ပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်
Yazu below Nilaga Aboma, a mean don't that Chadigul, Susie Timbia Pejamare, a could be so not and a set Yazu below Nina and Nilagan Jaladine, but the Biro, Nilagan Tayo Swinney, Nidure, Jama, Jenna de Durishidalu, Nolin, a dilemma Piedelu, Amia Durilashini Vare, Nilagan Aboma, Weban Dude, she need the Lu, Weban Yone, she Samayabu, so we don't get Mugale, she Vare.
ได้ออกตูริอาจารย์อมีตบอดาอมยูมิวก็รอวิโอเอ่อภွေษาริไล่แลเมียนทาราสุซีติ๋นเสร็จไล่ไปได้ရှင်วิมานญาเลยก็ว่าอังเกรุอ่ะอี้ไม่เกี่ยวบ่วิบันไหนมาเลยไอ้แค่ตะเกียจี้อ่ะมาอังเกรุอ่ะรีซอร์ทดิบลูถั่วลาได้เลยตัวอี้อ่ะมาครับคือสมซูเน่เฉยมาซมเน่เฉยฉ่ำมาได้อะเพียงๆเนี่ยอ่ะซะโหตะพัดๆนี้สั่นนี่มั้ยส่วนน้องเนี่ยโหอะนอกมาจั่นนี่ได้ดูเลยไล่มาไล่ลามาหมอบงาเราဝင်ไหลแลงาเราชုံးมาไปสุด
ဒါမှမဟုတ်ဘယ်နဲ့လာပြီးတော့ဟိုဒီခင်းချင်းမှာရှိတဲ့အားကြီးတဲ့လူကပဲအနိုင်ယူသွားတဲ့ပုံစံဆိုတော့ဒါအစင်မပြေဘူးအခုရလာတဲ့အချက်လက်တွေဟာပြည်တွင်းငင်းချမ်းကြီးကိုအာမခံချက်ပေးနိုင်တဲ့အချက်လက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဝန်ခံချင်ပါတယ်သူနည်း၎င်းပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်တော်လှန်ရေးဖွဲ့စည်းတွေဟာဒီပေါင်း
90တော်လေးနဲ့ကင်တော်လှန်ရေးဖွဲ့စည်းတွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဝန်ခံချင်ပါတယ်အားရကျင်းတဲ့မှုဆိုတာဒီမတူညီတဲ့အဖွဲ့အစည်းတွေမတူညီတဲ့အစတန်းတွေနဲ့ဒါညှိနှိုင်းတာလေညှိနှိုင်းနေတဲ့ပွဲဆိုတော့ကျွန်တော်ခုနပြောတဲ့စကားကိုကျွန်တော်ပြန်သုံးချင်တယ်ကျွန်တော်ရဲ့လူဘအတိုင်းကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းအဲကျွန်တော်တို့အပြည့်အဝတော့ဖြစ်လာဖို့ဆိ
Padiga Ulaso, KNU Kye Myoda Siyonga Patu Sokwe Tuwe, Anaya Myoda Democracy Pwejoga Utonton Hei, Shanta Yenanya Democracy Pwejoga Sain Jonyo, CNF Chin Myoda Teuga Dr. Slain Lian Mong Sakhaune, Taong Palau Myoda Padiga Tala Piru Pichabareshin.
ရှင်ပြန်ပြောင်းနေစမှာခြေခိုက်ကြတဲ့ KIU ကချင်လူရဲ့ရေးဖွဲ့ UWSD ဝါပီသူစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီးအားကောင်းတဲ့အဖွဲ့ဝေးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု 21ရာစုပင်လုံးညီငယ်ညီလာခံကာလမှာမြန်မာညီငယ်ရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲညီငယ်မှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်တည်ကြွကြွပါဝင်မှုကိုဘလောက်လိုလားကြပါသလဲအင်ဂျင်တရုတ်နိုင်ငံနဲ့ဒီမြန်မာညီငယ်ရေးပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆ တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်လို့ပါတယ်ခင်ဗျ။
လက်ဆက်အင်္ဂါညတိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်တော်တာရှင်များရှင်ထိုင်းနိုင်ငံချင်းရိုင်စေယုံမှာဆေးဝါးကုသမှုခံယူနေတဲ့တောဝက်ဘောလုံးအတင်းသားလူငယ်လေး12ဦးနဲ့နီးပြတို့ဟာလာမယ့်ကြာသပတေးနေ့ဇူလိုင်လ19ရက်နေ့မှာတော့စေယုံကနေအားလုံးဆင်းခွင့်ရမှာဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးကပြောပါတယ်။ကုထဲမှာပြိမိနေခဲ့တဲ့အတင်းသားတွေကနိုင်ငံမဲ့ဖြစ်နေသူ3ဦးကတော့မြန်မာနိုင်ငံကဖြစ်ပါတယ်။ထိုင်းဆိုရကသူတို့ကိုထိုင်းနိုင်ငံသားဖြစ်ဥပဒေနဲ့အညီလျှောက်ထားနိုင်မယ့်နီးလန်းတွေကိုစတင်စဉ်းစားနေပြီဆိုတာကိုလည်းသတင်းတွေမှာဖော်ပြပါတယ်။ရိုက်တာသတင်းကိုအခြေခံပြီးမတ်အင်ဂျင်နိုင်ပြောပြပေးပါဦးရှင်။
ရည်ရဲတင်နေတဲ့မဲဆိုင်ကထမ်းမွန်လှိုင်ကူတဲ့သတင်းနှစ်ပတ်ကြာပိတ်မိနေတဲ့ဘောလုံးအတင်းသားတွေနဲ့နီးပြဆရာကိုထိုင်းအထူးရည်တက်ဖွဲ့နဲ့နိုင်ငံတကာရင်ငုတ်ကျွမ်းကျင်သူတွေပူးပေါင်းပြီးအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပြီးတဲ့နောက်သူတို့အားလုံးရဲ့ကျန်းမာရေးကိုချင်းရိုင်ဆေးရုံမှာအထူးကြက်မက်စောင့်ကြည့်ကူတာပေးနေတာပါ။ဘောလုံးအတင်းသားလူငယ်တွေရဲ့ကျန်းမာရေးကောင်းမွန်လာတဲ့အတွက်သူတို့အားလုံးကိုကြာသပတေးနေ့မှာဆေးရုံကဆင်းခွင့်ပြုမှာဖြစ်ကြောင်းစနေနေ့ကချင်းရိုင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းကျန်းမာရေးဝန်ကြီးဒေါက်တာပီယာဆကိုးကပြောပါတယ
်။ကလေးတွေအားလုံးဆေးရုံကနေတခါတည်းဆင်းခွင့်ရမယ်လို့ကျွန်တော်သိထားပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်ရဇူလိုင်လ19ရက်ကြာသပတေးနေ့ဖြစ်ပါလိမ့်မယ်။
ဒါအပြင်ဘောလုံးအတင်းသားလူငယ်အားလုံးရဲ့အနာဂတ်ကောင်းမွန်စွာကြီးပြင်းနိုင်ဖို့ထိုင်းဆိုးရအနေနဲ့ဗတ်ပေါင်းဆောင်ကပူပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ကျမ်းမာရေးဝန်ကြီးကအခုလိုပြောပါတယ်
။အင်ကန်ဖြစ်ထားမှခောက်တဲ့ဒီ
ရှစ်ဆက်ပြီးတော့လေသူတို့အားလုံးရဲ့ကျမ်းမာရေးရောရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကောင်းမွန်ဖို့တည်ကြအောင်ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါ။အနာဂတ်မှာဒီကလေးတွေအနေနဲ့လူကောင်းတွေအဖြစ်ကြီးပြင်းလာဖို့အတွက်ဗတ်ပေါင်းဆောင်အားလုံးပူပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။
ကိုယ်ရဲပိတ်မိနေတဲ့တောဘက်ဘောလုံးအတင်းသားလူငယ်တွေတဲ့ပြစ်တင်ရေငုတ်ကယ်ဆယ်ရေးသမားနှစ်ဦးနဲ့အင်္ဂလိပ်လိုအပြန်လှန်ပြောဆိုခဲ့တဲ့ကျောင်းသားအဒေါ့ဆမ်မွန်ဟာနိုင်ငံမဲ့တအုပ်ဖြစ်ပါတယ်။သူဟာဝတိုင်းရင်းသားတအုပ်ဖြစ်ပြီးမဲဆိုင်မြို့ခရီးရန်ကျောင်းမှာနေထိုင်ပြီးထိုင်းကျောင်းတက်နေသူဖြစ်ပါတယ်။သူတို့ကိုကယ်ဆယ်ခဲ့သူအားလုံးကိုကျေးဇူးအထူးတင်ကြောင်းဆေးရုံပေါ်ကနေအခုလိုထိုင်းနဲ့အင်္ဂလိပ်လိုနှစ်ဘာသာပြောသွားပါတယ်
။ Hello, ခင်ဗျာဆို
ကျွန်တော်ပုံဆွဲနေတာပါ။ तू ကကျွန်တော်တို့လက်ထောက်နီးပြအကိုအက်ပါ။ तू ကနိတ်နော့ဝီဒွန်ဒီတောင်းဒီတက်နိုင်ဒါကကျွန်တော်အသူတို့ကပုံနဲ့မတ်တို့ဖြစ်ပါတယ်။ကျွန်တော်ကအဒဲပါ။ကျွန်တော်လုံးဝနေကောင်းနေပါပြီ။ကျွန်တော်တို့ကိုကယ်ဆယ်ခဲ့ကြသူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
။သူ့လိုနိုင်ငံမဲ့ဖြစ်နေသူနောက်ထပ်ចောင်းသားနှစ်ဦးကတော့ဖွန်ချိုင်ကလဝန်နဲ့မန်ခေါ်ဘွန်ပီယန်တို့ဖြစ်ပါတယ်။သူတို့သုံးဦးအတွက်နိုင်ငံသားဖြစ်ခွင့်ရှိမရှိထိုင်းဆိုရကစတင်စဉ်းစားနေပြီဖြစ်ကြောင်းထိုင်းပြည်ထောင်ဝင်ကြီးဌာနအမှတ်ပုံတင်ရုံးရဲ့ညွှန်ကြားမှု Venus Sussex ကပြောပါရယ်မဲဆိုင်မြို့ဟာရှမ်းပြည်နယ်နဲ့နယ်စပ်ချင်းထိစပ်နေတာကြောင့်နှစ်ပေါင်းများစွာကြာကလေးကမြန်မာတိုင်းရင်းသားတွေအဲ့ဒီကိုရွှေပြောင်းအလုပ်လုပ်နေထိုင်ခဲ့ကြတာပါဘောလုံးအတင်းလက်ထောက်နီးပြအက်ပိုးချန်တဝမ်ဆိုရင်မိဘတွေကရှမ်းပြည်ကဖြစ်ပါတယ်ထိုင်းနိုင်ငံဥပဒေအရနိုင်ငံမဲ့ဖြစ်နေသူတွေအနေနဲ့အကန့်အသတ်တွေရှိပေမဲ့လည်းပညာရေးကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေကိုခံစားပိုင်ခွင့်ရှိတယ်လို့သူတို့ကယ်ဆယ်ရေးကိုနိုင်ငံတကာကအထူးအာရုံစိုက်စိတ်ဝင်စားခဲ့တာကြောင့်နိုင်ငံသားဖြစ်ခွင့်ကိစ္စအခက်အခဲအကန့်အသတ်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ထိုင်းလူခွင့်ရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင်
မင်းချင်းတိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်ကြံနေသေးတဲ့သတင်းလာတစ်ပုဒ်မှာတော့အိန္ဒိယနိုင်ငံဟာအမျိုးသမီးတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးတိုင်းပြည်ဖြစ်တယ်ဆိုတာကို Thomson Reuters Foundation ရဲ့လေ့လာချက်အသစ်တစ်ခုကနေတွေ့ရပါတယ်ဒါပေမဲ့ဒီစစ်တမ်းကောက်ယူပုံအပေါ်မှာတော့အိန္ဒိယအစိုးရဘက်ကရောသက်ဆိုင်ရာကျွမ်းကျင်သူတွေဘက်ကပါမေးခွန်းတွေထုတ်ကြပါတယ် Rachel Joshil New Delhi မြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုကျော်ကျော်သိန်းပြောပြပေးပါရှင်
အိန္ဒိယနိုင်ငံနယူးဒီလီမြို့တော်ကစာလူမျိုးငယ်ရွာငယ်ပေါင်းများစွာမှနေထိုင်ကြတဲ့အမျိုးသမီးတန်းပေါင်းများစွာဟာအန်ဒရယ်ကြားမှနေထိုင်နေကြရပွဲရှိပါတယ်။ဒါဟာ Thomson Reuters Foundation ကမကြာသေးခင်ကကောက်ယူတဲ့စစ်တမ်းရဲ့ကောက်ချက်ပါ။ဒါပေမဲ့ကမ္ဘာတဝန်းကကျွမ်းကျင်သူ948ယောက်ကိုစစ်တမ်းကောက်ယူမှုအပေါ်အခြေခံထားတဲ့ဒီတွေ့ရှိချက်ဟာလုံးဝချို့ယွင်းနေတယ်လို့အိန္ဒိယအစိုးရကပြောပါတယ်။ Rika Sharma ဟာအမျိုးသမီးရေးရာအိန္ဒိယကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ပြီးသူကဟိန္ဒီဘာသာနဲ့အခုလိုငင်းချက်ထုတ်တုံ့ပြန်ပါတယ်
बिल्कुल गलत तरीके से किया गया ये सर्वे है
सजंगो कायुले पोंगा लौवा माने बारे इंडिया अट्वे सोयिन अभ्योदमी टिया टिया को बे मे था पिरो एई थे मा अयाक 90 बे इंडिया नायगन ड्रिन गा फिटे चन ने लुरी गा इंडिया पिनपा मा नेथाइ नेले दुरी बा
सिदमा बारे अधिका गाना 6 कुरे गा लेमाइन जंपमु लुकों कुमु यिनजे मु ने बादा ये सोरे गाना 3 कु मा इंडिया अचेनी गा असोसो मा Manoj Pandan garo Luda Phu Myo Tutet Mu Sanya Institute ga ajidan tu de di ba
There is also a rise in the reporting of cases and it is very natural
Myo Thami ri ko dai tan ja de phit yet de le to la ba de Pya than ubade ne ubade ya lo saung nai da ri ko po bi ti la ja da jaw phit ba de Myo Thami ri ha tru ye akwin yi ko po bi pyo su la ja ba bi akwin yi shi de su da ko ti da le to la ba bi
जम्मू ने कश्मीर ပြည်နယ်မှာမကြသေးခင်အားပဲကလီမာလေးတယောက်ကိုအုပ်စုလိုက်မရင်းကျင်တဲ့ဖြစ်ရမျိုးတွေဟာအိန္ဒိယဂုံဒေခါကိုဆိုးရွားစွာပဲထိခိုက်စေပါတယ်။ဒါပေမဲ့လည်းမရင်းကျင်တာလိန်ပိုင်းမတော်မတရားလုပ်တာတွေဟာအိန္ဒိယမှာပဲဖြစ်နေတာမဟုတ်ဘူးလို့ညင်းချက်ထုတ်တဲ့လူမှုသိပ္ပံပညာရှင်တွေရဲ့အမျိုးသမီးဖွံ့ဖြိုးတိုးတက်မှုဆိုင်ရာလိလာရေးဌာနရဲ့ညွှန်ကြားရေးမှူးအင်ဒူအက်ခနီဟိုထရီလဲတူအပါဝင်ပ
ါ။ first world ke zyada kisse
leshi ma go be prathama gaba nangyan rin ma phit pyat da ri go media rin ma twei ni ya ba de upama hashtag me too lout sha mu lo myo ba lein bai ma taw ma taya lout da ha niya rai ma phit ni la ba
di sitan ha lu mu de ban minya shin rin ne twan jin du rin ye a myin paw ma be lo wa a che kan tha da phit bi khai ma de a che let de ma paw bu so da thompson writers foundation ga lak khan ma de da ba me sitan ye twei shi che de paw ma jin ma na phit ja me sa အမျိုးသမီးတွေဘေးကင်းလုံခြုံရေးနဲ့ပတ်သက်ရင်ကိုယ်ကုန်တိတ်ခါဘာကြောင့်ထိခိုက်နေရလဲဆိုတာကိုအိန္ဒိယအနေနဲ့အချိန်ယူပြီးအသေးအချာဆန်းစစ်တင်တယ်လို့ပြောသူတွေလည်းရှိပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းရုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ထိပ်သီး CEO ပွဲအခုအတန်လွင်နေတဲ့အချိန်မှာစတင်နေပါပြီ။ဟက်ဆီကင်မြို့တော်မှာရှိတဲ့ဖင်လန်သမ္မတနာနာမှာပြုလုပ်မဲ့နှစ်ဦးတည်းတည်တံ့တွေ့ဆုံမှုမစတင်ခင်ခေါင်းဆောင်တို့သတင်းမီဒီယာနဲ့တွေ့ဆုံခဲ့တာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိကြောင်းဒါပေမဲ့အဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဆွေးနွေးမယ်မဆွေးနွေးဘူးဆိုတာကတော့ခေါင်းဆောင်တို့ကပြောကြားခြင်းမရှိပါဘူး။အာဖဂန်နစ္စတန်က18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သေးကြအုပ်စုနဲ့စတင်ညီနိုင်ရေးအတွက်တာလီဘန်နဲ့ဓာတ်ရိုက်ဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိပ်တန်းတာဝန်တွေကိုညွှန်ကြားထားကြောင်းအမေရိကန်ထိပ်တန်းသတင်းစာရေးတစ်စောင်မှဖော်ပြထားပါတယ်။အီရန်နိုင်ငံနဲ့စီးပွားရေးထိစပ်လုပ်ကိုင်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုလုပ်နေတဲ့နေရာမှာသူတို့ကိုချင်းချင်းဖြစ်ကင်းလွတ်ခွင့်ပေးဖို့ဥရောပမဟာမိတ်တွေရဲ့မြစ်တာရခိုင်ချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။ကမ္ဘာဖလားဘောလုံးဘောလူပွဲမှာအနံ့ရလိုက်ပြီးတင်းငွေနေကချင်းချင်းတဲ့အောင်မွေးခံခဲ့ကြတဲ့ပြင်သစ်နိုင်ငံလက်မတွေပေါ်မှာဒီကနေ့တင်းလာနေမှာတော့အမိုက်ရှင်းလင်းတဲ့သူတွေအလုရှုံနေကြပါတယ်ဒီနေ့နေ့လယ်ပိုင်းမှာအောင်မွေးခံဘောလုံးသမားတွေနဲ့ချစ်တဲ့ပွဲတွေဆက်ပြီးကျင်းပဖို့စီစဉ်ထားတဲ့အတွက်ရှမ်ပ်အလီစေးလက်မကြီးကိုအများဆုံးရှင်းနိုင်ဖို့အမိုက်သိတဲ့သူတွေအချိန်မီအပြင်းထန်ကြိုးစားနေကြတာပါပြင်သစ်ဘောလုံးသမားတွေကိုသမ္မတအမန်နယ်မက်ခရွန်ကလည်းဒီကနေ့သမ္မတနန်းတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့ Vasco Valeri ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်ကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.